သောရရှင်များရှင်အာနာသိမ့်ပြီး6လအကြာမှာအင်းဆောင်အစိုးရအဖြစ်ပြောင်းပြီးရွေးကောက်ပွဲလုပ်ဖို့ထပ်ပြီးတော့ဂရိပေးလိုက်တဲ့စစ်ကောင်စီရဲ့ဆောင်ရွက်ချက်ကဘလောက်ထူးခြားမှုရှိပါသလဲ။ရှစ်ဆက်ဘာတွေဖြစ်လာနိုင်လဲဆိုတာတွေကိုမြမအရေးသုံးသပ်သူတချို့ရဲ့အမြင်တွေကိုစူးစီးထားပါတယ်။နားဆင်ကြရအောင်ပါရှင
်။လူတက်တရားမျှတတဲ့ပါတီစုဒီမိုကရေစီအထူးထူးရွေးကောက်ပွဲကျင်းပနိုင်ဖို့အခြေအနေတွေဖန်တီးပေးရပါမယ်။ကြိုတင်ပြစီမှုတွေဆောင်ရွက်ကြရပါမယ်။ပါတီစုဒီမိုကရေစီအထူးထူးရွေးကောက်ပွဲကိုမဖြစ်မနေလုပ်မယ်ဆိုတာကြိပြုပါတယ်
စစ်ကောင်စီအကြီးအကဲဖြစ်တာဝန်ယူထားပြီးနောက်ပြောင်းလဲဖွဲ့စည်းမယ်အင်းဆောင်အစိုးရမှဝင်ကြီးချုပ်အဖြစ်တာဝန်ယူမယ်လို့ပြောဆိုထားတဲ့ဗိုလ်ချုပ်မှူးကြီးမြောင်လှိုင်ကရွေးကောက်ပွဲပြန်လုပ်ဖို့ကြိပြုကြောင်းဩဂုတ်လ၁ရက်နေ့မှာပြောဆိုခဲ့တာပါရွေးကောက်ပွဲလုပ်မယ်အချိန်ကာလသတ်မှတ်ချက်ကိုတော့ထည့်ပြီးမပြောပါဘူးစစ်ကောင်စီကနေအင်းဆောင်အစိုးရအဖြစ်ပြောင်းလဲပြီးရွေးကောက်ပွဲလုပ်မယ်ဆိုတဲ့အပေါ်တန်တရားရှိနေသူကတော့မြမရေးသုံးသက်သူဒေါက်တာတင့်ဆွေဖြစ်ပါတယ
်အနာကိုတတ်နိုင်သမျှရေးရှိဆွဲပြီးတော့အဲဆက်ပြီးတော့တိုင်းပြည်ကိုအုပ်ချုပ်အောင်မယ်နာမည်ပြောင်းရင်လည်းပြောင်းလိမ့်မယ်လူကတော့ဒီလူတွေပေါ့နော်အခုလဲစစ်ကောင်စီရောအခုအခုအစိုးရဆိုတဲ့ဟာရောနောက်တစ်ခါအစိုးရပြီးပြန်တော့တစ်ခါယူကောက်ပွဲလူဟာမျိုးလုတ်ပြီးတော့လဲသူတို့ပဲအုပ်ချုပ်အောင်မယ်တနည်းအားဖြင့်နာမည်သာပြောင်းပြီးတော့တိုက်ပြည်ရဲ့အာဏာအကုန်လုံးကိုယူနီဖောင်းဝတ်ထားတဲ့လူတွေနဲ့သူတို့နဲ့အပေါင်းပါတွေကပဲဆက်လက်အုပ်ချုပ်ဖို့ဒီရှိစီမံချက်ပဲလို့ပဲကျွန်တော်မြင်ပါတယ
်ကယ်လီဖိုးနီးယားပြည်နယ်ရှမ်းစာပေနယ်ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ကတော့တာဝန်ယူမဲ့သူတွေမပြောင်းဘဲစစ်ကောင်စီအဖြစ်ကနေအင်းဆောင်အစိုးရအဖြစ်ပြောင်းရတဲ့ရည်ရွယ်ချက်နဲ့ပတ်သက်ပြီးသူ့အမြင်ကိုအခုလိုပြောပါတယ
်ဟုတ်ကဲ့ကျွန်တော်ထင်တာတော့သူကဟို internationally recognition တခြားနိုင်ငံကဟာလာသူ့ကိုအတိအမှတ်ပြုလာဖို့သူကအစိုးရအနေနဲ့သူကလှုပ်ချင်တာသူကအဲ့ဒီအာဏာသိမ်းစစ်ကောင်စီရဲ့အစိုးရမှမဟုတ်တာဆိုတော့သူကအဲ့ဒါကိုအစိုးရဖြစ်ချင်လို့သူအဲ့ဒါလှုပ်လိုက်တာဆိုတော့လှုပ်ပြီးတော့မှအဲ့ဒီလူတွေပဲသူတို့ပဲပြန်ကြိုင်မှာပဲဆိုတော့သူကအနာမည်ပြောင်းပြီးတော့မှသူကဟိုဒီများနိုင်ငံကသူ့ကိုအတိအမှတ်ပြုလာမလားဆိုတော့အမြော်မြင်နဲ့သူလှုပ်တယ်လို့ကျွန်တော်အဲ့လိုမြင်တယ
်အခုအိမ်ဆောင်အစိုးရအဖြစ်နာမည်ပြောင်းရတာကနိုင်ငံတကာဆက်ဆံရေးကိစ္စကြောင့်လည်းဖြစ်နိုင်တယ်လို့1990ပြည်နှစ်ရွေးကောက်ပွဲအနိုင်ရပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာတင့်ဆွေကရှုမြင်ပါတယ
်ကျွန်တော်မြင်တာဟိုနိုင်ငံတကာဆက်ဆံရေးကိစ္စမှာလည်းအကြောင်းချက်တစ်ခုပါတယ်လို့ကျွန်တော်မြင်တယ်ခင်ဗျတနည်းအားဖြင့်ဟိုတန်တမန်စကားနဲ့ပြောရင် protocol ပေါ့နော် protocol ဆိုဝန်ကြီးဆိုဝန်ကြီးချင်းအတိုင်းပြည်ထိုက်တော်ကနံပါတ်1ဆိုနံပါတ်1ချင်းဆက်ဆံတဲ့ဆက်ဆံမှုတွေမှာအခက်ခဲသလိုတော်တော်ရှိသွားပုံရတယ်အဲ့ကလေးတပ်စင်နဲ့ချောက်တဲ့နဲ့အနာသိနေဘူးယူကြီးနေဝင်လက်ထက်ကလည်းဒီလိုမျိုးဖြစ်ခဲ့ဦးတယ်။သူကဆက်ဆက်ရင်းဟလာတာဝန်ပေးတဲ့လူတို့ဝင်ကြီးဆိုတဲ့အတုံးလုံးတော့မတုံးနဲ့တာဝန်ကလို့တုံးတယ်။နောက်ကြနိုင်ငံကဆက်ဆံတာမှာခက်ခဲရှိလာတော့ဝင်ကြီးတွေပဲပြန်လုပ်ရတာပေါ့နော်
။2020ပြည်နှစ်ရွေးကောက်ခံလွှတ်တော်အမှတ်များကဖွဲ့စည်းထားတဲ့အမျိုးသားညီညွတ်ရေးအစိုးရ NUG အတွက်ရောအခုစစ်ကောင်စီဘက်ကအင်းဆောင်အစိုးရအဖြစ်ဖွဲ့စည်းမှုကတဲ့ရောက်ရိုက်ခတ်မှုရှိလာနိုင်ပါသလားကယ်လီဖိုးနီးယားပြည်နယ်ရှမ်းစာပေနယ်ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ကအခုလိုရှုမြင်ပါတယ
်ကျွန်တော်မြင်တာကတော့တဲ့ရောက်မှုရှိပါတယ်ဘာဖြစ်လို့ဆိုတော့သူကအစိုးရဖွဲ့လိုက်တဲ့အခါကျတော့သူကလည်းခုနပြောသလိုပဲတကဘာလုံးကသူအတိအမှပြုတ်လာဖို့သူလှုပ်ချင်တာဆိုတော့ NUG ကလည်းသူကညီညွတ်ရေးအစိုးရအနေနဲ့သူကဖွဲ့ထားတာအစိုးရတည်းရဲ့အတွက်ဆိုတော့ NUG လည်းသူ့ရဲ့အစိုးရကိုလည်းအတိအမှပြုတ်ဖို့သူတို့လည်းစ조사နေတယ်အပြည့်ပြည့်ဆိုင်ရာအတိအမှပြုတ်ဖို့ဒါကြောင့် NUG အနေနဲ့လည်းသူကအတိအမှပြုတ်နိုင်ရဖို့အခွင့်အရေးကို조사နေတယ်လို့အခုလည်းအာဏာသိမ်းစစ်ကောင်စီကလည်းနာမည်ပြောင်းပြီးတော့ဟိုသူများဟိုအတိအမှပြုတ်အောင်သူ조사နေတယ်ဆိုတာအဲ့လိုစင်ပြိုင်အစိုးရလိုမျိုးဖြစ်လာတယ်ကျွန်တော်ထင်တာကတော့ NUG လည်းအဲ့ဒီဟာကိုလေးလေးနက်နက်ထားပြီးတော့သူတို့လည်းအမြန်ဆုံးလုတ်တင်တာလုပ်ရလိမ့်မယ်လို့ကျွန်တော်အဲ့လိုထင်တယ
်။ဒါကတော့အိမ်ဆောင်အစိုးရဖြစ်ပြင်ဆင်ဖွဲ့စည်းလိုက်တဲ့အပေါ်သဘောထားအမြင်တချို့ကိုစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။